တော်ရရှိနေပါဗျာသမထရဲ့လူကြီးချမ်းသာခွင့်နဲ့ဖက်ဒရယ်တင်းတောက်ကိုဝါလုံးနဲ့ကိုစောစိုးဦးတို့ပြန်လည်လွတ်မြောက်လာခဲ့ကြတာဟာပျော်ရွှင်ကြည်နုပွဲဖြစ်ပါတယ်ဒါပေမဲ့မြမတဲ့မီဒီယာပေါ်ဖီအားတွေကတော့ဆက်ပြီးတော့ရှင်းနေသေးပါပြည်ထောင်စုရဲ့ဂျပန်ကပဲရခိုင်ပြည်နယ်စစ်တွေအခြေစိုက် DMG သတင်းစာကသတင်းတော်နှစ်ဦးကိုရဲတပ်ဖွဲ့ကစုံစမ်းမေးမြန်းဖို့ဆင့်ခေါ်ခဲ့ပါတယ်ပြည်ထောင်စုဝန်ကြီးဌာနရဲ့ပလောင်ရေးတပ်ခွဲကလည်း DMG အဒီတာဦးမင်းဦးဟာတရားမဝင်အဖွဲ့အစည်းတစ်ခုကိုသတင်းဆောင်မတွေနဲ့ထောက်ခံအားပေးခဲ့တယ်ဆိုတဲ့စွဲချက်နဲ့တရားစွဲဆိုထားတာဖြစ်ပါတယ်။အဲ့ဒီတရားမဝင်အဖွဲ့အစည်းအုပ်ပဒေရအရေးယူမယ်ဆိုရင်ထုံတန်း9နှစ်အထိကြာခံရနိုင်ပါတယ်။ DMG ဟာရခိုင်ပြည်နယ်မှာလက်ရှိဖြစ်ပေါ်နေတဲ့ AA ရခိုင်တပ်တော်နဲ့မြမတပ်မတော်ကြားတိုက်ပွဲတွေနဲ့ပတ်သက်ပြီးကြေကြေပြန့်ပြန့်သတင်းရှင်းသားနေတာလို့သိရပါတယ်။ဒါ့အပြင်ဧပြီလ12ရက်နေ့ကလည်းအေယာဝတီသတင်းဌာနမြန်မာပိုင်းအယ်ဒီတာကိုရဲနီကိုရခိုင်ပြည်နယ်မှာလက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတစ်ဖက်သက်ဖော်ပြမှုတမတော်ကိုအသေးရေးပြအောင်ရေးသားမှုနဲ့တရားစွဲဆိုခဲ့ပါတယ်။အဲ့ဒီဖြစ်ရတွေဟာသတင်းသမားတွေအပေါ်စစ်တပ်ကရာဇဝတ်မှုဥပဒေကိုအသုံးပြုပြီးတရားစွဲဆိုနေတဲ့နောက်ဆုံးအမှုတွေဖြစ်ပါတယ်။အခုဆိုရင်ဒေါ်ဆတ်စုကြည်ရဲ့ NLD အစိုးရတက်လာပြီးမှတရားစွဲဆိုခံထားရတဲ့သတင်းတော့အနည်းဆုံး48ဦးရှိနေပြီလို့သိရပါတယ်။နောက်ထပ်လည်းအလားတူအမှုတွေထပ်မံပေါ်ပေါ်လာနိုင်ခြင်းရှိနေတယ်လို့သတင်းလောကမှာခံမှန်းပြောဆိုနေကြပါတယ်။ဘာကြောင့်လဲဆိုတော့ပြီးခဲ့တဲ့သတင်းဘက်ကတမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာတမတော်အနေနဲ့သတင်းမီဒီယာတွေအပေါ်ဆက်လက်သိခံနိုင်စွမ်းမရှိတော့တာကြောင့်အရေးယူတော့မှာဖြစ်တဲ့အကြောင်းအရေးယူရမှာလဲမြန်မာသတင်းမီဒီယာဥပဒေကပြစ်ဒဏ်နည်းတဲ့အတွက်ရာဇဝတ်ဥပဒေတွေနဲ့အရေးယူမှာဖြစ်ကြောင်းပြောဆိုခဲ့လို့ပါပဲအဲ့ဒီလိုသတင်းမီဒီယာပေါ်ဖြစ်နေတဲ့ဥပဒေမျိုးတွေဆက်လက်သုံးစွဲနေသမျှတော့မြန်မာသတင်းလောကဟာဆက်လက်ချင်းချောက်ခံရအောင်မှာပဲလို့သတင်းသမားတွေကပြောဆိုကြပါတယ်သတင်းလူလက်ခွင့်နဲ့ပတ်သက်ပြီးတော့ပြည်ချရေးဝန်ကြီးဦးဖိန်မြင့်ကအခုလိုပြောကြားခဲ့ဘူးပါတယ
်ရာသာသာမှုတွေအချိန်ပါရှိပါတယ်။ဒီလိုကဒီကရာဒီလည်းပဲကျွန်တော်တို့ဒီလိုလက်ပတ်ဆိုတာကိုဒါကိုစဉ်းစားကြည့်ပြီးတော့ဆက်ဆောင်ရရတယ်ကျွန်တော်လည်းပဲအကြေရတော့ဘုလားဘုတွေကိုအပေါင်းထားတာမဟုတ်ပါဘူး။ဒါကလူချင်းနဲ့ရာသာသာမှုများကိုလည်းဒီနေရာကိုလေ့လာဖြစ်ပါတယ်။ဆိုချင်တာတော့ဒီမိုကရေစီသမားနဲ့ဒီနေရာသမားကဘုလားတဲ့အင်ဂျင်တွေတာမိုးထားရတယ်ဒီစနစ်ကြောင့်
လာရူလက်ရှိမြန်မာသတင်းလွှတ်လပ်ခွင့်နဲ့ပတ်သက်ပြီးစိုက်ဆရာဦးကြည်မင်းကလည်းအခုလိုဆိုပါတယ်
။ဒီလွှတ်လပ်ခွင့်ဆိုတော့ဟိုဘယ်အပိုင်းအပေါ်မှာမှုတည်နေတာလဲနော်။ဒီဟိုဘက်ကလည်းကျွန်တော်တင်းကျက်လာတယ်။ဒီကဘာတော်ရင်တော့ပါကျွန်တော်ဆိုးလာကျက်လာတယ
်။တကယ်တော့ဒေါ်စစုကြည်နေအင်အကျေချုပ်ဘောနဲ့နေခရစင်ကပြည်တွင်းသတင်းမီဒီယာတွေဟာလည်းထိရှိခံထားရတဲ့အတွက်မြန်မာနဲ့ကဘာကိုပြောချင်တဲ့ဒေါ်စစုကြည်ရဲ့သတင်းစကားတွေကိုပြည်တွင်းသတင်းတောက်တွေကနိုင်ငံခြားသတင်းတောက်တွေကနေပြီးတော့တဆင့်ဖြတ်ချိခဲ့ကြရတာဖြစ်ပါတယ်။အခု Writer သတင်းတောက်နှစ်ဦးကိစ္စမှာဒေါ်ဆတ်စုကြည်ကတရားဥပဒေအတိုင်းသာဖြစ်ရမယ်ဆိုပြီးတစုံတရာနှုတ်ဤဆောင်မှခြင်းမလုပ်ခဲ့တဲ့အတွက်ပြည်တွင်းပြည်ပအဖွဲ့အစည်းတွေစီကဝေဖန်တန်တွေပေါ်ထွက်လာခဲ့ပါတယ်။ HRW လူခွန်ကြီးအဖွဲ့အစတိုက်ဆိုင်ရာလက်ထောက်ညွှန်ကြားရေးမှူး Phil Robinson က Writer သတင်းတောက်နှစ်ဦးကိစ္စမှာဒေါ်ဆတ်စုကြည်ဟာတစ်လျှောက်လုံးတစုံတရာနှုတ်ဤဆောင်မှခြင်းမျိုးတောင်မလုပ်ခဲ့တဲ့အပြင်မြန်မာတရင်မီဒီယာပေါ်မှာလည်းရန်လိုတဲ့သဘောရှိနေတာကကြီးမားတဲ့ပြဿနာဖြစ်နေတယ်လို့ပြောဆိုခဲ့ပါတယ်။တစ်ဖက်မှာလည်းဒေါ်ဆစုကြည်အနေနဲ့စစ်တပ်နဲ့လျော့ညီထွေနေရတဲ့အခြေအနေကိုထောက်ပြသူတွေရှိတယ်လို့ရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်ပြီးသတင်းမှားတွေကရရှိနေတယ်လို့ပြောဆိုသူတွေလည်းရှိပါတယ်။ပြီးခဲ့တဲ့မေလ3ရက်နေ့ကတော့ပုရိသတ်စုရရွှေတော်သတင်းတော့ကိုပါလုံးနဲ့ကိုကျော်စိုးတို့နှူးကပ္ပသတင်းလွှတ်လပ်ခွင့်စုချီးမြှင့်ခံခဲ့ရပါတယ်။အဲ့ဒီစုနဲ့အတူမြန်မာနိုင်ငံရဲ့သတင်းလောကမှာလည်းသတင်းလွှတ်လပ်ခွင့်အခြေအနေပုံမူပြီးတော့မြင့်တက်လာလိမ့်မယ်လို့ညွှန်လင့်နေကြကြောင်းအစီရင်ခံပြင်ပြပါပါခင်ဗျာ